ိုင်းထေဆိုင်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုအဖွဲ့ကမြန်မာနိုင်ငံတွင်တာဝန်ယူဆောင်ရွက်နေကြတဲ့ကုလသမဂ္ဂလက်အောက်ခံအေဂျင်စီများအပေါ်မှာမြန်မာနိုင်ငံကပြဋ္ဌာန်းတဲ့ကန့်သတ်မှုများကိုပြန်လည်ရုပ်သိမ်းပေးဖို့ရန်အတွက်အာဆီယံအဖွဲ့ကမြန်မာနိုင်ငံအပေါ်ဖိအားပေးပါရန်တောင်းဆိုလိုက်ပါတယ်။စနေနေ့ကထုတ်ပြန်တဲ့အဲဒီဒီမိုကရက်တစ်အင်အားစုရဲ့ကြေညာချက်မှာအတွင်းရေးမှူးချုပ်ဒေါက်တာအောင်နိုင်ကအစိုးရအဖွဲ့အစည်းမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းများလွတ်လပ်စွာလှုပ်ရှားလုပ်ကိုင်နိုင်ရန်အတွက်မြန်မာနိုင်ငံစစ်အစိုးရကအာမခံချက်ပေးနိုင်ဖို့ရန်အာဆီယံနဲ့ကုလသမဂ္ဂအဖွဲ့ကြီးတို့ကဝင်ရောက်ဖိအားပေးပါရန်ပြောကြားလိုက်ပါတယ်
။ဒီနာဘစစ်အစိုးရကပြည်သူတွေရဲ့ညံ့တာမကြည့်ကိုယ့်ပြည်သူခံစားနေရတယ်မကြည့်ပဲနဲ့နော်ဒါမျိုးတွေကန့်သက်ပြည်ပင်ဒါကြီးလိုက်တာအဲ့လိုမျိုးဖြစ်ရမျိုးတွေဖြစ်အောင်လုပ်လိုက်တာတော့တတော်ကိုရုပ်ဆိုးလွန်ပြီးတော့စင်နာမဲ့ရကြလုံးနဲ့ဒီနိုင်ငံတကာလှုပ်ဆောင်နေတဲ့အဖွဲ့အစည်း
ဒေါက်တာနိုင်အောင်ရဲ့ကြေညာချက်များပဲဖြစ်ပါလေ AIDS ယောဂါ TB အဆုတ်နာယောဂါနဲ့ငှက်ဖျားယောဂါများတိုက်ဖြတ်ရေးတို့အတွက်တာဝန်ယူဆောင်ရွက်နေတဲ့ကုလသမဂ္ဂရဲ့ Global Fund ရမုံငွေအဖွဲ့ကသူတို့ရဲ့ဝန်ထမ်းနေနဲ့ခီးသွွာလာမှုကိုမြန်မာနိုင်ငံစစ်ဆိုးရကကန့်တတ်တဲ့ဥပဒေသေးများကြောင့်မြန်မာနိုင်ငံကိုကူညီပေးနေတဲ့အထောက်ပံ့များကိုဖြတ်တောက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဒေါက်တာနိုင်အောင်ကပြောကြားသွားခြင်းဖြစ်ပါတယ်